တက်မတော်ကဥပဒေနဲ့အညီလှုပ်ဆောင်တာတွေကိုဟန်တာနှောက်ယှက်သူတွေဥပဒေမဲ့လုပ်ရက်တွေလုပ်နေသူတွေနဲ့တဘာဝပတ်ဝန်းကျင်ကိုဖျက်ဆီးနေသူတွေပါဝင်ငြိမ်းချမ်းရေးကိုမလိုလားတဲ့သူတွေကိုဥပဒေနဲ့အညီရှင်းလင်းဆောင်ရွက်သွားမှာဖြစ်ကြောင်းဩဂုတ်လ14ရက်နေ့ကျင်းပတဲ့ပြည်သူ့လွှတ်တော်စည်းဝေးမှာတက်မတော်သားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးခင်မောင်ဆွေကပြောကြားခဲ့ပါတယ်ကချင်ပြည်နယ်တနိုင်းမြို့နယ်နဲ့ဖားကဲမြို့နယ်တွေကတရားမဝင်ရွှေမော်တွေနဲ့ပရင်းမော်တွေတူးဖော်ဆောင်ရွက်နေတာတွေကိုအစိုးရကတိတိယောက်ယောက်ကြက်မက်ဆောင်ရွက်ပေးဖို့အဆိုကိုဆွေးနွေးစဉ်မှာအခုလိုပြောကြားခဲ့တာပ
ါ။ဤတော်စုဆိုးရမှတိတိယောက်ယောက်ကြက်မက်ဆောင်ရွက်ပေးရမှာအဆိုပါနယ်မြေတရားဥပဒေစိုးမိုးပြီးဒေသခံပြည်သူများဥပဒေရဲ့အကာအကွယ်အောက်ရောက်ရှိစေရေးပဲဖြစ်ပါတယ်။တမတော်အနေနဲ့ကတော့ဥပဒေနဲ့ညီလှုပ်ဆောင်ချက်များကိုဟန်တားနှောက်ဆက်သူဥပဒေမဲ့လိုရများကိုကျွလွန်နေသူနိုင်ငံတော်နဲ့နိုင်ငံသားများအကျိုးစီးပွားဖျက်ဆီးနေသူတဘာဝပတ်ဝန်းကျင်ကိုပျက်စီးစေသူငြိမ်းချမ်းရေးကိုမလိုလားသူများကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့အညီရှင်းလင်းရေးကိုဆက်လက်ဆောင်ရွက်သွားမည်ဖြစ်ပါကြောင်းဆွေးနွေးရင်းညှိုးချောရပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတနိုင်ငံလုံးပြည်ခက်ရေးဆေးရေးစာချုပ် NCA မှအားလုံးပါဝင်လက်မှတ်ရေးထိုးဖို့မျှော်လင့်နေချိန်မှာတက်မတော်ကအခုလိုပြောကြားချက်ကြောင်းဒေါအောင်ဆန်းစုကြည်လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်မှုရှိလာနိုင်မှာကိုစိုးရိမ်တာတွေလည်းရှိလာပါတယ်။ကချင်ပြည်နယ်အင်ဂျင်ရဲမင်းဆန္ဒနယ်ရဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဟောင်းဒေါ်တွဲဘူးကအခုလိုမြင်ပါတယ်
။ဒီစကားကတော့ဟိုမပြောသင့်ပါဘူး။အထူးသဖြင့်ဒီလိုပြည်သူ့လူတော်မှာဆိုလို့ရှိရင်ပိုမပြောသင့်ပါဘူး။ပြီးလို့ရှိရင်ပြောတဲ့သူကလည်းတမတော်သားကိုယ်စားလှယ်ဖြစ်နေတဲ့အတွက်ပိုပြီးမပြောသင့်တဲ့လူဖြစ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်လက်ရှိရင်းချမ်းရေးမှာတိုင်းရင်းသားတွေနဲ့တိုက်ပွဲဖြစ်ပွားနေတာကအဓိကဒီကျွန်တော်တို့တက်မတော်ဖြစ်နေတဲ့အတွက်သူတို့ကဒီစကားကိုပို့ပြီးမပြောသင့်ပါဘူးအဲ့တော့ရင်းချမ်းရေးကိုအနောက်ရှက်ဖြစ်စေပါတယ်အဲ့တော့ပြောသွားတဲ့စကားလုံးမှာလည်းရင်းချမ်းရေးကိုမလိုလားသူလို့ပြောတာကိုဘာနဲ့တိုင်းကြမလဲရင်းချမ်းရေးလိုလားချင်းမလိုလားချင်းဆိုတာဘာနဲ့တိုင်းကြလို့မှမရပါဘူးအဲ့တော့ဒီစကားလက်ရှိပေါ့နော်ရင်းချမ်းရေးကိုပါလာဖို့အတွက်လက်တွဲခေါ်နေတဲ့ဒီဘက် NCA လက်မှတ်မထိုးသေးတဲ့အငင်းချင်းရဲ့ဘက်ကိုမရောက်လာတဲ့လူကိုတကားဝကနေပို့ပြီးဝေးသွားစေတဲ့တကယ်ရဖြစ်ပါတယ်လို့ကျမတို့ဒီလိုပဲသုံးသပ်ချင်ပါတယ်ရှင်
မြေပုံမျိုးနဲ့မေဆန္ဒနယ်ရဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဦးဖေတန်းကတိုင်းပြည်မှာငြိမ်းချမ်းရေးမလိုလားသူမရှိကြောင်းတက်မတော်ရဲ့ဒီပြောကြားချက်ဟာမြို့သားရင်ကြားစေရေးကိုထိခိုက်စေနိုင်ကြောင်းအခုလိုသုံးသပ်ပြောပါတယ
်သူကတော့လက်ရှိဖြစ်ပေါ်နေတဲ့သူတို့နဲ့ပဏာမစားတဲ့လူတွေသူတို့ရဲ့နောက်ကိုငြိမ်းချမ်းရေး NCA လက်မှတ်မရေးထိုးတဲ့လူတွေအဲ့လိုမျိုးဟိုအချက်တမားအလားတူဒီငင်းချိုင်းကိုမလိုလားတဲ့လူအဲ့လိုသတ်မှတ်ပုံရပါတယ်ဒါကသူတို့ဘက်ကအမြင်ပဲဖြစ်ပါတယ်တကယ်အဲနိုင်ငံတော်ရဲ့ဒီအများပြည်သူရဲ့အမြင်ပေါ့နော်ဒီများပြည်သူကျွန်တော်တွောင်းနေတဲ့အဲဒီနေ့လမ်းကြောင်းနိုင်ငံရေးလမ်းကြောင်းရဲ့အယူဆရဆိုရင်ဟိုငင်းချိုင်းမလိုလားတဲ့လူဆိုတာမရှိပါဘူးအကုန်လုံးငင်းချိုင်းလိုလားပါတယ်ဒါပေမဲ့ဥပဒေပေါင်းတဲ့ဟိုသူတို့ MCA လမ်းကြောင်းတဲ့ဟိုရောက်လာတာမရောက်လာတာပဲကြွားပါအောင်မယ်မရောက်လာတဲ့လူတွေကိုလည်းရောက်လာအောင်ကျွန်တော်တို့ကဆွေးဆောင်ဖို့တောင်းဝန်ရှိပါတယ်တရားတရားနာကြီးအောင်သကလုံးနေနဲ့တရားတရားတိုက်ခိုက်နေမယ်ဆိုရင်ဒါမြို့သားကြီးရင်ကြားစီကိုပို့ပြီးဝေးသွားနိုင်တဲ့အတွက်ဒါဒီလိုတုံးနှုံးတာကတော့ကျွန်တော်တို့ဘက်ကတော့ဆန္ဒစောတယ်မပြောသင့်ဘူးလို့မြင်ပါတယ်နော်
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကငြိမ်းချမ်းရေးအမှန်တကယ်လိုလားသူတွေအနေနဲ့သဘောထားကြီးကြီးထားဖို့လိုအပ်ကြောင်းအခုလိုပြောပါတယ်
။အငယ်ကတော့တက်မလို့ဘက်ကသူတို့ပြောတဲ့ဥစ္စာပဲသူတို့တာဝန်နဲ့သူတို့ရဲ့ဥစ္စာသူတို့ကဒါဒီလက်နက်ကန်ကြီးရှိနေလို့ဒါကိုရှင်းလင်းရေးလုပ်တယ်ပေါ့နော်။အဲဒါပေမဲ့ဒီအငယ်တို့အမြင်ကတော့ဆိုးရဘက်အနေနဲ့ကြတော့လေအဲသူကဒီဘက်မှာငြိမ်းချမ်းရေးလုပ်နေတာပေါ့။အမြင်တစ်ဖက်ကတော့မတူနိုင်ဘူးပေါ့။အမြင်တစ်ဖက်မတူနိုင်တော့မှအမှန်ပြတော့ဒီဥစ္စာအလေလက်အမြင်ကိုသွားမှာပေါ့။ဘန်ကျဲကတလူမြင်ပါလေငြိမ်းချမ်းရေးလို့ပြောတဲ့ခါကျတော့ငါတို့ဒီမှာတန်ပေါင်း90နဲ့တန်ရှိတော့အကုန်လုံးကငြိမ်းချမ်းရေးလုပ်ချင်တယ်လို့သူတို့ပြောလို့မရဘူးခင်ဗျ။တချို့လည်းရှိမှာပေါ့ငြိမ်းချမ်းရေးမလုပ်ချင်တဲ့လူတွေ။ငြိမ်းချမ်းရေးကိုလူသားတွေလို့ပြောလို့ရှိရင်တော့အငယ်တို့ကသဘောထားကြီးကြီးတော့ထားကြဖို့လိုတာပါပဲ
။ဒါတွေကတော့တက်မတော်ကငြိမ်းချမ်းရေးမလိုလားသူတွေကိုဥပဒေနဲ့ညီရှင်းလင်းမယ်လို့ပြောကြားခဲ့တဲ့အပေါ်မှာသုံးသက်ချက်တွေကိုကြားခဲ့ရတာပါ။ကချင်ပြည်နယ်တနိုင်းနယ်ဖားကဲမှာရှိတဲ့ရွှေမော်ပရင်းမော်တွေမှာကချင် KIA လက်နက်ကင်အဖွဲ့ကပြည်ထောင်စုဆိုရရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားနီးပညာရှင်တွေကိုခိုးသွင်းပြီးတရားမဝင်တူဖော်နေကြောင်းတက်မတော်မပါဘဲတရားမဝင်လက်နက်ကင်ရှိတဲ့နေရာကိုတည်ငြိမ်အောင်ဆောင်ရွက်နိုင်မှာမဟုတ်တဲ့အကြောင်းဒုတိယဗိုလ်မှူးကြီးခင်မောင်ဆွေကပြောကြားခဲ့ပါတယ်တနိုင်းမဲဆန္ဒနယ်ကဦးလင်းလင်းဦးတင်သွင်းတဲ့အဲ့ဒီအဆိုကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံဆွေးနွေးခဲ့ပြီးတက်မတော်သားကိုယ်စားလှယ်တွေကကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီနောက်တယန်စာတနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကအဆိုကိုအတည်ပြုတင်ကြောင်းသဘောထားမှတ်ချက်ပေးခဲ့ပြီးအဲ့ဒီအဆိုကိုအတည်ပြုကြောင်းပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်ရှင်။